Welcome to the Voice of America in Burmese.
မင်္ဂလာပေါင်းတဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American အသံကနေ2016ခုနှစ်ဇန်နဝါရီလ18ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဘိုင်းနိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေခင်းအတွက်စီစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီညနေခင်းသတင်းတွေကိုမအေးတန်တာကြောင့်အတူချင်းညာပြီးသွားမှာပါအီရန်ရဲ့ပေဒိန်တက်ဒုံးကျည်ဆန်းသက်တဲ့အစီအစဉ်ပေါ်အမေရိကန်ကကြက်ကြက်မမတ်အရေးယူတက်ကတ်သွားမယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောကြားလိုက်တာနောက်ဒီအီရန်နိုင်ငံကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခင်ဗျတွေ
ဟုတ်ကဲ့ပါရှင်ဖားကက်ဒေတာကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေမှာစက်ရန်နေရာကြီးတွေနဲ့အလွန်ကျွံတူဖော်နေကြတဲ့ဆူရဲသတင်းတွေနဲ့ပတ်သက်ပြီးတော့အာနာဘန်တွေဘက်ကစုံစမ်းစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပါတယ
်ဆစ်ဆင်းနဲ့ယင်းနေရညတွေအားလုံးကိုသူတို့ရဲ့ဒီပုံမှန်ဆိုင်မှာအားလုံးလာစုပြီးထားတယ်ထားပြီးတော့မှအဲ့ဒီမှာအတက်ဆိုင်ရာဌာနဆိုင်ရာပုံပုံကြီးတွေလာရှိရဲ့နောက်ပိုင်းမှာအောက်ခြေသိမ်းလုံးမဲ့အဖွဲ့ရတယ်တော့သူဒီအဖွဲ့ဒီငါဘွယ်အဲ့လိုအဲ့ဒီမှာလှုပ်ရှားတဲ့နေတာ
ဖားကန်ဒေတာပြည်သူလွတ်တော်ကိုစလဲဦးတင်စုပြောသားတာပါမကြခင်မှာအပြည့်စုံနာဆင်နေပါတယ်တခါရန်ကုန်မြို့မှာဒုတိယအကြိမ်ပြုလုပ်တဲ့နိုဘယ်မြန်မာစာပေပွဲတော်အကြောင်းနဲ့တူဖို့ဘီယာကျွန်ညာနဲ့ဘီယာပလင်းတွေထွက်လာတဲ့အပေါ်မှာမြို့မကြီးမိသားစုနဲ့အမှုပညာရှင်အတိုင်းဝန်ကဘာရီကန့်ကွက်ထားတာရှိပါလေဒီလိုမျိုးအကြောင်းအရာတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြီးညာပေးကြပါမယ်ရှင
်အီရန်ရဲ့ပေဒိန်တက်ဒုံးကျည်ဆန်းသက်တဲ့အစီအစဉ်အပေါ်အမေရိကန်ကကြက်ကြက်မက်မက်အရေးယူတန်ခတ်သွားမယ်လို့အမေရိကန်သမ္မတဘရိတ်အိုဘားမားကပြောကြားလိုက်ပါတယ်။အီရန်ဘက်ကလောလောဆယ်လှုပ်သွားတဲ့ပေဒိန်ဒုံးဆန်းသက်မှုဟာအပြည်ပြည်ဆိုင်ရာလိုက်နာရမယ့်တာဝန်ဝင်တရားတွေကိုချိုးဖောက်လိုက်တာကြောင့်အီရန်နိုင်ငံရဲ့ပေဒိန်ဒုံးအစီအစဉ်အတွက်ထောက်ပံ့သူအီရန်နိုင်ငံသား၅ဦးနဲ့ဒီအစီအစဉ်တွေကိုအစ်မြင့်လောင်လှုပ်ပေးနေတဲ့ကုမ္ပဏီကြီးတွေကိုပိတ်ဆို့အရေးယူမှာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့သတိနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့သမ္မတဥဘာမားကပြောပါတယ်။အီရန်နိုင်ငံရဲ့ပေရင်တက်ဒုံးကျည်အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်တို့ဘက်ကတိုက်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့လို့ရဟာကြိုးချောင်းစီလျော်တဲ့လို့ရမဟုတ်ဘူးလို့အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကတုံ့ပြန်ပြောဆိုပါရတယ်။အီရန်နိုင်ငံဘက်ကသူ့ရဲ့ပေရင်တက်ဒုံးကျည်အစီအစဉ်ကိုတိုးမြှင့်လှုံ့ဆော်သွားပြီးနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်တွေကိုလည်းမြှင့်တင်သွားမယ်လို့ဆိုပါရတယ်။ပြီးခဲ့တဲ့နှစ်နောက်ပိုင်းကပေရင်တက်ဒုံးကျည်နှစ်ခုကိုအီရန်နိုင်ငံကဆန့်သက်ပြစ်လွှတ်ခဲ့တာကြောင့်ဒီလို့ရဟာကုလသမဂ္ဂရဲ့လွန်ကျော်ရေးဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တာဖြစ်ပြီးအမေရိကန်နဲ့အင်အားကြီးအနောက်နိုင်ငံချို့ကပြစ်တင်ရှုံချခဲ့ပါရယ်။အီရန်ဘက်ကတော့သူ့နိုင်ငံလုံခြုံရေးအတွက်ဆန့်သက်မှုလုပ်တာဆိုပြီးကောက်ွယ်ပြောဆိုပါရယ်။အီရန်နိုင်ငံရဲ့ပေရင်ဒုံးအစီအစဉ်အတွက်ထောက်ပံ့သူတွေအဖြစ်ဆွဆဲခံထားတဲ့အီရန်နိုင်ငံသား၅ဦး UAE ဆော်ဘွားနိုင်ငံနဲ့တရုတ်နိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီကြီးတွေရဲ့ကုန်ရက်တစ်ခုအပေါ်တိုက်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကတင်းငွေနေကချမှတ်လိုက်တာဖြစ်ပါရယ်ခင်ဗျာ။
အီရန်နိုင်ငံကပြန်လွှတ်ပေးလိုက်တဲ့အမေရိကန်နိုင်ငံသားတွေကတူဟာတနင်္ဂနွေနေ့ညပိုင်းမှာသူ့ရဲ့နေအိမ်ကိုပြန်ရောက်သွားပြီးတော့ကျန်တဲ့သူတွေကတော့အမေရိကန်စစ်ဆေးရုံမှာစေကူတမှုခံယူဖို့ဂျာမနီနိုင်ငံမှာရောက်ရှိနေပါတယ်။တူရကီကနေပြီးတော့တနင်္ဂနွေနေ့ညပိုင်းမှာလေယာဉ်နဲ့ဆက်ရောက်လာတဲ့မစ္စတာမက်သျူးထရေဗစ်သစ်နဲ့သူ့ရဲ့မိခင်တို့ဘော့စတန်မြို့ကအလိုခံလေဆိပ်မှာပြန်ပြီးတော့စုံစည်းကြတဲ့ဓာတ်ပုံကို The Boston Globe သတင်းစာမှာဖော်ပြထားပါတယ်။သူကဘာအကြောင်းပြချက်မှန်ရှင်းရှင်းလင်းလင်းမသိရဘဲနဲ့အီရန်အစိုးရက Evan အကျဉ်းထောင်မှာတလားကြော်ကြာထိန်းသိမ်းထားတာဖြစ်ပါတယ်။ Mr. Travis Thick နဲ့နောက် American နိုင်ငံသားတူဖြစ်တဲ့ Nozera Tola Kozari Russeri တို့ကိုဥရေပေါင်းအပြင်ဘက်ကဖမ်းထားခဲ့တယ်လို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကတနင်္ဂနွေနေ့ကပဲပြောသွားပါတယ်။ Washington Post သတင်းတောက် Jason Razarian American Marine တပ်ဖွဲ့ဝင်ဟောင်း Amia မီယာဇာအီဟက်မတီနဲ့ခရီးယန်တရားဟောဆရာဆာအစ်အဗ်ဒီနီတို့လည်းဂျာမနီနိုင်ငံကိုချော့ချော့မော့မော့ရောက်ရှိပါပြီလို့မစ္စတာကယ်ရီကကြေညာပါတယ်။မစ္စတာရာဇာရီယန်နဲ့အတူသူ့ရဲ့ဇနီးဖြစ်သူသတင်းတောက်ရီဂါနာဆလာဟီနဲ့သူ့ရဲ့မိခင်တို့လည်းဂျာမနီမှာရှိနေကြပါတယ်ရှင
်။24နှစ်အတွင်းအီရန်နိုင်ငံနဲ့အရေးပါတဲ့သမိုင်းဝင်သဘောတူညီချက်တွေရခဲ့တာကြောင့်ခိုင်မာပြီးအင်အားကောင်းတဲ့အမေရိကန်သံတမန်ဆက်ဆံရေးအပေါ်သမ္မတဘရိတ်အိုဘားမားကအလေးပေးကြီးကြီးပြောဆိုခဲ့ပါတယ်။အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖြတ်သိမ်းခဲ့တယ်လို့အမေရိကန်အကြီးအကဲတွေကလည်းလွှတ်ပေးခဲ့ပြီးနောက်အနှစ်30ကြာငွေကြေးဆိုင်ရာအငင်းပွားမှုကိုအပြေရှားနိုင်ခဲ့တာစတဲ့အချက်တွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တာပါ။ဖမ်းဆီးခံထားရတဲ့အမေရိကန်၅ဦးကအီရန်ကနေထွက်ခွာသွားပြီးဆိုတာကိုအတည်ပြုချက်ရရှိပြီးတဲ့နောက်မနေ့ကတနင်္ဂနွေနေ့မှာသမ္မတကအခုလိုပြောကြားလိုက်တာပါ။ဒီကနေ့ဟာထူးခြားတဲ့နေ့တစ်နေ့ဖြစ်တယ်လို့နိုင်ငံကိုပြောဆိုလိုက်ပြီးတန်တမန်ဆက်ဆံရေးအရာအီရန်နဲ့ဓာတ်ရိုက်ဆက်ဆံမှုတွေလုပ်ခဲ့တာကြောင့်ကောင်းမွန်တဲ့ရလဒ်တွေကိုတွေ့ရပြီးလို့သမ္မတဥပမာကပြောပါတယ် စနေနေ့ကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာအင်အားကြီး၅နိုင်ငံဟာအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့တန်းခတ်မှုတွေကိုပြန်လည်ရုပ်သိမ်းလိုက်ပါတယ်အီရန်ဟာဂရီပြုထားတဲ့အတိုင်းနျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးဆက်လက်လှုပ်ဆောင်တာတွေမရှိဘူးလို့ကုလသမဂ္ဂနျူကလ িয়ার လေးလာစောင့်ကြည့်ရေးအဖွဲ့အနေနဲ့အစိုးရကစားထုတ်ပြန်လို့ပြီးတဲ့နောက်အခုလိုပိတ်ဆို့တန်းခတ်မှုတွေကိုကမ္ဘာအင်အားကြီးနိုင်ငံတွေဘက်ကရုပ်သိမ်းလိုက်တာပါအခုလိုရုပ်သိမ်းလိုက်တာကြောင့်ဒေါ်လာ50ကနေ100ဘီလီယံကျားရန်ပုံငွေတွေရရှိမှာဖြစ်တယ်လို့အစိုးရအစိုးရရရှိတွေကပြောဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုအနေနဲ့အီရန်နဲ့ရယူထားတဲ့နျူကလ িয়ার အရေးသဘောတူညီချက်ကိုအကောင့်ထဲဖော်ရတဲ့အီရန်အစိုးရကသူတို့ဖန်ထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးလိုက်တာရေဟာနှစ်နိုင်ငံကြားမှာအပြုသဘောဆောင်တဲ့ဆက်ဆံရေးကိုပြသတာဖြစ်တဲ့ဆိုတာအမေရိကန်သမ္မတရွေးကောက်ပွဲဝင်နိုင်မှုလှုပ်ဆောင်နေကြတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းတွေတင်းငရီတွေကသဘောတူလက်ခံခဲ့ကြပါတယ်။သူတို့ကအရှေ့အလယ်ပိုင်းနိုင်ငံတွေအနေနဲ့လည်း IS Islamic ဆီသွေးကြွားတွေကိုနှိမ်နှင်းရေးပို့ပြီးပအဝင်လှုပ်ဆောင်ကြဖို့တိုက်တွန်းသွားပါတယ်။အီရန်ရဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့မြ мян ဆက်ဆံမလုပ်ခင်မှာစောင့်ရက်စရာတွေအများကြီးကြံသေးတယ်။ဆီးရီးယားနိုင်ငံအပေါ်အပြုတ်မှုမျိုးလိုဒေတာတွေသူ့ရဲ့ဆိုးရွားတဲ့လုပ်ရက်နဲ့ပတ်သက်လို့အမေရိကန်ကအီရန်ကိုဖိအားပေးဖို့လိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကပြောပါတယ်။ပြီးခဲ့တဲ့လကစစ်တမ်းကောက်ယူချက်မှာမစ္စတာကလင်တန်နောက်ကိုမစ္စကလင်တန်နောက်ကိုအမိလိုက်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကလည်းဒီလိုစစ်မဖြစ်ရဘဲနဲ့နျူကလ িয়ার အရေးသဘောတူညီချက်ရတာနဲ့နှနိုင်ငံသားမှာဆက်ဆံရေးပြန်ပြီးပြေလည်တာတွေကအထူးကောင်းမွန်တဲ့အလားလာပါလို့ပြောပါတယ်ဒါမဲ့လေသူဆိုရင်တော့ထီရန်မျိုးတော်မှာအမေရိကန်တန်ယုံဖွင့်ဖို့ချက်ချင်းလုံးမှာမဟုတ်ဘူးလို့ပြောပြီးတော့အမေရိကန်နဲ့ကျူဘာနိုင်ငံသားနှွေးထွေးတဲ့ဆက်ဆံရေးပြန်ပြီးတည်ဆောက်ပုံကိုဥပမာပေးပြီးပြောသွားခဲ့ပါတယ်ရှင
် View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့လာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေဆဲဖြစ်တယ်လို့မြန်မာနိုင်ငံကိုလာရောက်တဲ့ American ဒုတိယနိုင်ငံသားရေးဝန်ကြီး Anthony Blinken ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူပြောင်းအခြေအနေကိုလာရောက်လေ့လာတဲ့ Mr. Blinken ကသူခီးစဉ်အပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားတာပါဝန်ကြီး Blinken ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာဒီကနေ့တွေ့ဆုံပါတယ်ရွေးကောက်ပွဲပြီးနောက်ပိုင်းကာလဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာအမေရိကန်အစိုးရပံ့ပိုးပေးမယ်လို့ကတိပေးထားတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့ဝင်တွေအပြင်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးဖို့ဝန်ကြီးBlinken ဟာမြန်မာနိုင်ငံကိုဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ရောက်ရှိနေတာဖြစ်ပါတယ်ခင်ဗျာ
ဒီလအစောပိုင်းမှာမြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မှုပြုလုပ်ခဲ့ပြီးနောက်နှစ်ဖက်ကြားဝါရဖြတ်မှုတွေအရှိန်မြင့်လာနေတဲ့အချိန်မှာဒီကနေ့တော့မြောက်ကိုရီးယားကတောင်ကိုရီးယားနိုင်ငံနဲ့ကိုမိုးပြန်ပူပေါင်းတွေနဲ့စာရွက်တက်တန်ပို့လွှတ်လိုက်ပါတယ်မြောက်ကိုရီးယားကဇန်နဝါရီလ6ရက်နေ့မှာဟိုက်ဒရိုဂျင်ဘုံစမ်းသပ်လိုက်တယ်လို့ကြေညာခဲ့ပြီးတော့နိုင်ငံတကာအစိုးရတွေနဲ့လေးလာအကဲခတ်တွေကတော့သူတို့ပြောတာကိုအပြည့်အဝမယုံကြည်ပါဘူးစစ်ပွဲကြီးတစ်ခုဖြစ်နေလွယ်လွယ်ကူကူရောက်သွားနိုင်တဲ့စစ်ရေးထိတ်တိုက်ရင်ဆိုင်မှုမဖြစ်ကြပေမဲ့လည်းမြောက်နယ်တောင်ကိုရီးယားကမှစိတ်တဲ့ရေးရာစစ်ဆင်မှုတွေအပြိုင်ဆိုင်လုပ်နေကြပြီးတော့စစ်အင်အားပြတဲ့အနေနဲ့စစ်ဖက်ရေးရာအပိုင်းမှာတရုတ်ပြနေကြပါတယ်မြောက်ကိုရီးယားရဲ့လက်နက်စမ်းသပ်မှုဖြစ်ပြီးတော့ရပိုင်းအတွင်းမှာပဲစစ်မဲ့နယ်မြေတခြားကသူ့ရဲ့စခန်းတွေမှာမြောက်ကိုရီးယားအစိုးရစန့်ကျင်ရေးတွေနဲ့ K-pop တချင်တွေကိုအတန်ချဲ့ဆက်နဲ့အတန်လွှင့်ခဲ့ပါတယ်။ဒါကိုမြောက်ကိုရီးယားကလည်းတံပြန်အတန်ထုတ်လွှင့်မှုတုံ့ပြန်ခဲ့ပြီးတော့တောင်ကိုရီးယားစန့်ကျင်ရေးဝါရဖြန့်စာရွက်တွေကိုမိုးပြန်ပူပေါင်းအနေနဲ့လွှတ်တင်ခဲ့တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ
်။တူရကီအရှေ့တောင်ပိုင်းမှာကာလန်ဘုံပောက်ကွဲတာကြောင့်ရဲလုံညုံရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး4ဦးဒဏ်ရာရသွားတယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်။ဆီးရီးယားနယ်စပ်အနီးဆာနက်ဒေသကအီဒယ်မြို့မှာဖြစ်ပွားခဲ့တဲ့မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးပြောဆိုတာမျိုးတော့မရှိသေးပါဘူး။ PKK ကာဒစ္စတန်အလုသမားပါတီရဲ့လက်ချက်ဖြစ်တယ်လို့တော့ရဲတွေကဆွဆွဲပြောဆိုထားပါတယ်။တူရကီအရှေ့တောင်ပိုင်းကခတ်တီကြီးစိုးတဲ့ PKK အဖွဲ့ကြီးစိုးတဲ့ဒေသက PKK အဖွဲ့ဝင်တွေကိုတူရကီလုံခြုံရေးတွေကအပြင်းထန်နှိမ်နင်းနေတာပါ။တူရကီအမေရိကန်နဲ့ဥရောပသမဂ္ဂတို့က PKK ကိုအကြမ်းဖက်အုပ်စုအဖြစ်အသိအမှတ်ပြုထားတာပါ။1984ခုနှစ်ကစတင်တဲ့တူရကီနဲ့ PKK အကြားအပြန်အလှန်တိုက်ပွဲတွေမှာလူ4000လောက်သေဆုံးခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာဒီကနေ့တင်းနယ်လာနေဟာနိုင်ငံသားအခွင့်အရေးခေါင်းဆောင်မာတင်လူသာကင်းဂျူနီယာအထိမ်းအမဲပြည်အောင်စုအားလည်းရဖြစ်ပါတယ်။အလဘားနမပြည်နယ်မွန်ဂိုမရီမြို့ဘတ်စကားပေါ်မှာလူမဲခီးတွေတွေကိုအစ်စ်နှင့်ခွဲခြားထားတာကိုအောင်မြင်မြင်သပိတ်မှောက်တားဆီးခဲ့ပြီးတော့မစ္စတာကင်း1955ခုနှစ်မှာကြော်ကြားလာတာပါ။ ထံကိုရ50ပြည့်လွန်နဲ့1960ပြည့်လွန်ခုနှစ်တွင်မှာဖြစ်ပွားခဲ့တဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားမှုမှာမစ္စတာကင်းကအဓိကဦးဆောင်ပုဂ္ဂိုလ်ဖြစ်ပြီးတော့1963ခုနှစ်မှာ I have a dream ဆိုရဲမိန်ကုန်းနဲ့လူသံမောင်းများစွာကိုစိတ်ခွန်အားပေးခဲ့ပါတယ်။သူဟာ1964ခုနှစ်မှာနိုဘယ်ငြိမ်းရေးဆုချီးမြှင့်ခံရပြီးတော့တစ်နှစ်ထဲမှာပဲသမိုင်းတွင်တဲ့နိုင်ငံသားအခွင့်အရေးဥပဒေမူကြမ်းကိုသမ္မတလင်ဒန်ဂျွန်ဆန်ကအတည်ပြုလက်မှတ်ရေးထိုးပေးခဲ့တာပါ။
လာကတန်းတူရာရေးဆန္ဒပြတဲ့သပိတ်မှောက်လူမဲအမိုက်ကောက်လှုပ်သားတွေကိုကူညီဖို့အတွက်တနက်စီပြည်နယ်မန်ဖစ်မြို့ကိုသွားရောက်တဲ့မစ္စတာကင်းဟာထောင်ကိုရာ66ခုနှစ်အေပရီလ၄ရက်နေ့မှာတော့အဲဒီမှာလှုပ်ကြံခံရပြီးတော့ကွယ်လွန်သွားခဲ့ပါရဲ့ရှင်။အီရန်နိုင်ငံဘက်ဒက်မြို့မှာဖန်စီခေါ်ဆောင်ခံသွားရတဲ့ဒီအမေရိကန်တွေကိုလိုက်လံရှာဖွေဖို့အမေရိကန်ရဲ့အီရတ်အစိုးရပူးပေါင်းဆောင်ရ ူဘယ်နဲ့ဦးလဲဆိုတာနဲ့အသေးစိတ်ကိုတော့အတည်ပြုပြောဆိုတာမျိုးမရှိပါဘူး။အရက်သတင်းဌာနတစ်ခုဖြစ်တဲ့ El Arabiya ကဘက်ဒတ်မှာအမေရိကန်၃ဦးကိုအီရတ်ပြည်သူစစ်တွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့လပိုင်းတွေအတွင်းအကြမ်းဖက်သမားတွေနဲ့ IS တွေကိုတိုက်နေတဲ့အီရတ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးနေတဲ့ပြည်သူစစ်တွေကနိုင်ငံခြားသားဒါဇင်နဲ့ချီးပြီးဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးသနာကျော်တို့ကကြင်ညာပေးခဲ့ကြတာပါရှင်။သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလက်တင်ပြပေးပါဦးမယ်။အရင်ဆုံးကတော့ဒီဖားခန့်ဒေသမှာကြောက်စိမ်းအလွန်ကျွံတူးဖော်နေတာတွေနဲ့ပတ်သက်တဲ့အခြေအနေကိုတင်ပြချင်ပါတယ်။ကချင်ပြည်နယ်ဖားခန့်ဒေသမှာကြောက်စိမ်းတူးဖော်တဲ့လုပ်ငန်းတွေကိုမကြာသေးခင်ကစပြီးတော့အချိန်မြင့်လှုပ်ဆောင်လာတာမှာရင်းနဲ့ဆက်ရန်ညားကြီးတွေပုံမှုအသုံးပြုနေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကဒီကနေ့စတင်စုံစမ်းစစ်ဆေးနေပါတယ်။ကြောက်စိမ်းတူးဖော်ရေးလုပ်ငန်းတွေအလွန်အကျွံလွတ်ကိုင်နေတဲ့ဆိုပြီးဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲရင်းနဲ့ဆက်ရန်ညားကြီးရဲ့စီရင်ကိုဘိုးအစိုးရနဲ့ကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေဝင်ရောက်စစ်ဆေးခဲ့ကြတာပါ။ဖားခန့်ဒေသကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ဖားကန့်မြို့နယ်လုံခင်ကျေးရွာအုပ်စုကကြောက်စင်းကုမ္ပဏီတွေရဲ့ယင်ရန်တရားတွေကိုစနေနေ့ကစတင်စစ်ဆေးနေပြီးဒီကနေ့အဆုံးသတ်မှာဖြစ်ပါတယ်လက်ရှိစစ်ဆေးနေတဲ့အခြေအနေကိုတော့ဖားကန့်ဒေသကရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကအခုလိုပြောပါတယ
်တို့ဒီစစ်ဆေးနေတဲ့ယင်နေရန်ရတဲ့အားလုံးကိုရတို့ရဲ့ဒီကုမ္ပဏီဆိုင်မှာအားလုံးလာစုပြီးထားတယ်ထားပြီးတော့မှအဲ့ဒီမှာအတက်ဆိုင်ရာဌာနဆိုင်ရာပုဂ္ဂိုလ်ကြီးတွေလာရှိတယ်နောက်ပိုင်းမှာအောက်ခြေသိမ်းလုံးမဲ့အဖွဲ့ကြီးတွေတော့တို့ဒီအဖွဲ့ကြီးဒီငါ့ဘွယ်အဲ့လိုဖွဲ့ပြီးမလုပ်ကြတဲ့အနေအထားမျိုးတွေ့ရတယ်အဲ့တချို့လည်းရင်ညာညာအိတ်တွေများနေတဲ့အခါကျတော့အမြင်ကောင်းအရှုံးကျင်းတဲ့လူတွေဒါမျိုးရှိကောင်းလည်းရှိမှာပေါ့အဲ့ဒါလေးတချို့ခွက်တာပြူတာပညာလေးတွေရတော့ရှိပါတယ်ဒါပေမဲ့အခုဘာပဲပြောခုနောက်ကောင်းနေသားကျတော့အဲ့တော်လေးတဲ့တဘောပေါက်လာကြပါတယ်အဲ့တော့ဟိုပူပေါင်းပါဝင်ဆောင်ရွက်မှုလေးတွေရှိတာတဲ့အခါကျတော့လုံအားဖြည့်ပြည့်လို့တော့ကျွန်တော်ဒီလိုတော့မြင်တာပေါ့
လောလောဆယ်မှာတော့လုံခင်ကျေးရွာအုပ်စုကိုစစ်ဆေးနေပြီးနောက်ပိုင်းမှာအင်းမြတရာအုပ်စုစိတ်မှုအုပ်စုစတဲ့ကြံတဲ့နယ်မြေတွေကိုဆက်လက်စစ်ဆေးမှာဖြစ်တယ်လို့အနည်းဆုံး၁၀ရက်လောက်အချိန်ပေးဆောင်ရွက်မှာပြီးစီးနိုင်မယ်လို့လည်းသုံးသပ်ပါတယ်။လက်ရှိရင်ရန်တရားစီးရင်တွေကောက်ယူပြီးရင်ထိန်းချုပ်ဖို့လွယ်ကူလာနိုင်မွယ်ရှိကြောင်းလည်းဆက်ပြောပါတယ်။
အတရားမဝင်လာတဲ့ဟာရောတရားဝင်လာတဲ့ဟာရောခုနလိုင်းပြင်ရှိမရှိတဲ့ဟာရောရှိတဲ့ဒါရီအားလုံးကိုအတရားဝင်ပြအောင်သူတို့ချင်းနေတိကျဆောက်မယ်ကောက်ပြီးတော့မှဒါတွေကိုလိုင်းပြင်ချပေးတာချမယ်အခွင့်ဆောင်တဲ့နေရာဆောင်မယ်အဲ့တော့နောက်ပြီးတော့မှတိကျတဲ့အစင်းတစ်ခုတော့ရလာမှာပေါ့ဗျာအဲ့ဒီပုံမှန်နေပြီးမှမှကျွန်တော်တို့နောက်ဆက်တွဲအနေနဲ့ဘယ်လိုထိချုပ်မှာဘယ်လိုလုပ်မယ်ဆိုတဲ့အနေအထားလေးလာမှာဒါပထမဦးဆုံးအပနာမအဖြစ်မဲ့ရှိသေးတဲ့ဆိုတဲ့ခါကျတော့သူတို့ချက်လက်ခံလို့မှလာရင်ကျွန်တော်နောက်ထပ်လုပ်မယ်အလုပ်ကိစ္စလေးမှာအလုံးအနိုင်လောက်ကရလာဖြစ်ပြီးမှဖြစ်ပါတယ်ဒါပလမချင်းကလို့ပဲကျွန်တော်ဒီလိုတော့မြင်တာပေါ့ဗ
ျဒီလိုဖားကန့်ဒေတာတွင်စင်းကောက်ယူရမှာတချို့ကုမ္ပဏီတွေကယင်ရန်ရားတွေကိုရွှေပြောင်းတိုးဝက်တာတွေရှိတယ်လို့လည်းဖားကန့်ဒေတာကန်တူကပြောပါတယ
်လွန်ခဲ့တဲ့၃နှစ်နေရဘူးချောင်းဟိုဘက်ကန်ဟိုဆိုတော့ကားရည်ည၁၇နှစ်လောက်မှာတော်တော်လေးအဲ့ဘက်ကိုမောင်းသွားလိုက်တာအဲ့ညမှာတန်းစီထားတာအဲ့လိုမျိုးပြီးတော့လူအင်းရနဲ့တော်တော်လေးဖွဲ့လိုက်ရပုံရတာအဲ့မှာကျွန်တော်ဆက်တော့နေရာနဲ့300ကျားမှရှိမှာစမ်းလားဘက်ဖိုးကောမြေတဲကားရောပေါ့နော
်ဖားကန့်ဒေတာကန်တွေရဲ့စိုးရိမ်မှုကိုတော့သူကအခုလိုဆက်ပြောပါတယ
်အခုကားအရေးအတွက်ကလည်းများတယ်ဒီအစုလက်အပြုံလက်ဖြစ်နေတဲ့ကိစ္စကြီးဘာချင်းနောက်ဆက်တော့ဘာဖြစ်လာလဲရင်တိုင်းမှုခဏခဏဖြစ်လာအဲ့ဒါပဲအဓိကအဲ့ဒါကိုကျွန်တော်တို့ဖားကန့်ဒေတာကန်ပြည်သူတွေလုံးဝမလိုတော့ခင်ဗျာအခုကျွန်တော်တို့အရန်ကြောက်နေတာတခုရှိတယ်အခုဒီကိုလိုချောင်းကျွန်တော်တို့ဒီမစွန့်ရန်ဆိုင်ရွာတိရဟိုဘက်ကမ်းမှာပါဖြစ်နေတယ်ဆိုတော့ပြောမစင်ကျွန်တော်တိရတလောက်ကတော့ဒီမြို့နယ်မရကမောကိုက်300အကွာပြည့်ပေးပါလို့ပြောတယ်အခုကကိုက်300တော့မှမရှိဘူး ဗီဇာကလိုတာပို့ပြီးတော့မြင့်နေတဲ့ခါကျတော့မနစ်ကအထက်ပို့ပြီးရေးကြီးမှသားကြောက်နေတာဒီမီဇာပို့ပြီးဥလူချောင်းပိတ်ပြီးတော့ကျွန်တော်လုံခင်ဖားကမြို့နယ်တမြို့လုံးကျွန်တော်တို့အဲ့ဒီရေးလမ်းကြောင်းထဲပါတော့မှကျွန်တော်တို့ကကြောက်နေတာအဲ့ဒီကိစ္စနဲ့ကျွန်တော်တို့ဆန္ဒထုတ်ပို့ခဲ့တာနောက်ထပ်လည်းကျွန်တော်ထုတ်ပို့အောင်ပါတကယ်လို့သူတို့ပြောတာမလိုက်နာဘူးဆိုလို့ရှိရင်
အခုနှစ်ပွင်လင်းရာသီစတင်ချိန်မှာဖာကန်ဒေတာကိုတရုတ်နိုင်ငံဘက်ကမြေတဲကားတွေတူးဖို့ရေးရန်ရာတွေအလုံးအင်းနဲ့တင်သွင်းပြီးအလွန်ကျွံတူးဖို့ခဲ့တဲ့နောက်မြေစာပုံပြိုကျတာကြောင့်လူတွေရာထဲချပြီးတည်ဆုံးခဲ့ရပါတယ်။အစိုးရအသစ်လက်ထက်မှာတင်းကျပ်မှုတွေရှိနိုင်တာကြောင့်အလွန်ကျွံတူးဖို့နေကြောင်းနဲ့ဒီလိုတူးဖို့တာတွေရက်ဆိုင်ဖို့ဝေဖန်တန်တွေထွက်ပေါ်လာတဲ့အခါမှာတော့ဖာကန်ဒေတာတွင်ကိုတဘာဝပဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရေးရာဝန်ကြီးဌာနကဒီဇင်ဘာလအတွင်းမှာဝင်ရောက်စစ်ဆေးခဲ့တယ်လို့ဒီနှစ်ဆန်းမှာတော့ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တချို့ကိုခေါ်ယူစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်
။ဖာကန်ဒေတာကြောက်စိမ့်အလွန်ကျွံတူးဖော်မှုတွေကိုစုံစမ်းစစ်ဆေးမှုတွေစတင်လှောက်ဆောင်နေပြီဆိုတဲ့အကြောင်းကိုမှုစော်ဆူစီတင်ပြပေးခဲ့တာပါ။ရန်ကုန်မြို့မှာကျင်းပတဲ့နိုဘယ်မြန်မာစာပေပွဲတော်အကြောင်းကိုလည်းမကြခင်မှာပြပြပေးပါဦးမယ်။အခုကတော့ဒီမနက်ဖြန်အင်္ဂါနေ့ညထိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုချုပ်တင်တည်ပြပါစေရှင
်။သောရရှင်များရှင်မြန်မာနိုင်ငံမှာစစ်ဆိုးရတွေလက်ထက်ကလှုပ်ခဲ့တဲ့စီမံကိန်းတွေမှာပတ်ဝန်းကျင်ထိခိုက်မှုတွေဒေသခံတွေနဲ့နာဆုံးရှုံးမှုတွေကြောင့်ဆန့်ကျင်ကန့်ကွက်မှုတွေကြုံခဲ့ရပါတယ်။ဆန္ဒပြကန့်ကွက်မှုတွေကြောင့်ဆိုင်းငံ့ထားခဲ့တဲ့မြစ်ဆုံစီမံကိန်းလက်ပတောင်းတောင်ကျင်းနီတူဖို့ရေးစီမံကိန်းမကြာခဏထိခိုက်တေကျမှုတွေကြုံနေရတဲ့ဖားကန်ဒေတာကြောက်စိမ့်တူဖို့ရေးလုပ်ငန်းတွေလိုဖွံ့ဖြိုးရေးနဲ့တွဲပါလာတဲ့ပြဿနာတွေကို NLD ဥဆောင်တဲ့အစိုးရတဲ့လက်ထက်မှာဘလို့နီးလန်းတွေနဲ့ကင်တွယ်ဖြေရှင်းတင်ပါတယ်ဆိုတာကိုအင်္ဂါနေ့ညထက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောတာရှင်တွေဖြစ်စေခြင်းတဲ့ဆန္ဒတွေဖြစ်တဲ့လို့ယူဆတာတွေကိုပါဝင်ဆွေးနွေးကြဖို့ VOA ကဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောဒရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါလိမ့်ရှင
်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မထုတ်လွှင့်ခင်အချိန်မှာအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့ဒီရန်ကုန်မြို့ကနိုဘယ်စာပေပွဲတော်အကြောင်းကိုလည်းပြပြပေးချင်ပါတယ်။မြန်မာနိုင်ငံကလူငယ်လူရွယ်တွေကလေးဘွားကစပြီးတော့စာဖတ်ဝါသနာပါလာအောင်နဲ့ကလေးစာပေဖွံ့ဖြိုးတိုးတက်ဖို့အတွက်ရည်ရွယ်ပြီးတော့ဒုတိယအကြိမ်မြောက်နိုဘယ်မြန်မာစာပေပွဲတော်ကိုရန်ကုန်မြို့မှာသုံးရက်တာကျင်းပပြုလုပ်ပါရယ်။နိုင်ငံရေးပညာရေးစနစ်ကအလွတ်ကျပ်ဖြေရတဲ့စနစ်ဖြစ်တာကြောင့်ကျောင်းပြင်ပအထွေးခေါ်ယူဆတွေကိုကန့်သတ်ထားတယ်လို့ဖြစ်စီပြီးပြင်ပစာပေနဲ့အလံဝေးသွားတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းဒီပွဲတော်အတွက်အမှားစကားပြောဆိုထားပါရယ်။ဒီကြောင်းပြည်စုံကိုတော့ကိုရိုင်းသွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင
်။ကလေးစာပေဖွံ့ဖြိုးတိုးတက်ဖို့အတွက်အဓိကထားလုပ်တဲ့နိုဘယ်မြန်မာစာပေပွဲတော်ကိုရန်ကုန်မြို့မှာဇန်နဝါရီလ16ရက်နေ့ကနေ18ရက်နေ့အထိ3ရက်တာကျင်းပပြုလုပ်ခဲ့ပါတယ်။ဒီပွဲတော်မှာကလေးငယ်တွေအထက်ပုံပြောပြိုင်ပွဲ၊ကြပြရွတ်ပြိုင်ပွဲ၊ပကြီဆွဲပြိုင်ပွဲနဲ့စီအောင်ချဲပြိုင်ပွဲတွေအပါအဝင်ပြည်တွင်းပြည်ပစာပေပညာရှင်တွေရဲ့စာတမ်းဖတ်ပွဲတွေ၊ဆွေးနွေးပွဲတွေလည်းပါဝင်ပါတယ်။ဒါပြင်မြန်မာအင်္ဂလိပ်သုတရတစာအုပ်အစုံကိုရောင်းချပေးတဲ့စာအုပ်ရောင်းပွဲတော်လည်းပါဝင်တာပါလူငယ်လူရဲ့အများစုဟာပြင်ပစာပေဖတ်ရှုမှုနည်းလာတာကြောင့်လူငယ်တွေကလေးဘဝကစာပေစာဖတ်ဝတ္တနာပါလောင်အောင်အတွက်ဒီပွဲကိုကျင်းပရတာဖြစ်တယ်လို့ဒီစာပေပွဲတော်ကျင်းပရေးတာဝန်ရှိသူတဦးလည်းဖြစ်စာရေးဆရာတဦးလည်းဖြစ်တဲ့ဆရာဖင်းမင်းကဗီဒီယိုကိုပြောပါတယ
်ကျွန်တော်တို့အတိုင်းပြည်မှာလူငယ်တွေစာမဖတ်ကြဘူးလူငယ်တွေစာပေထက်တခြားအရာတွေမှာပို့ပြီးတော့အာယုံဝင်စားနေကြတယ်ဆိုတော့အဲ့လိုပြောဆိုမှုတွေရှိတာပေါ့နော်အဲတကယ်လည်းပဲအဲ့ဒီလိုအနေထားရှိတယ်တော့ရှိနေတွေ့ရတယ်အဲ့တော့လူငယ်တွေစာဖတ်ဝါသနာပါလာဖို့ဆိုရင်ဘယ်ချိန်ကနေစပြီးတော့လောက်တာကောင်းမလဲဆိုတော့စဉ်းစားရကကလေးဘဝတွေရပဲနော်စာဖတ်ဝါသနာကိုပြုထောင်ပေးတာအကောင်းဆုံးပဲလို့ကျွန်တော်တို့မြင်တယ်အနိုင်ငံတကာမှလည်းထုံနည်းတကောင်းပဲလုပ်တယ
်ဒုတိယအကြိမ်မြောက်ပြုလုပ်တဲ့နိုဘယ်မြန်မာစာပွဲပွဲတော်ကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းအမှားစကားပေးပို့ခဲ့ပါတယ်သူမပြပို့တဲ့အမှားစာထဲမှာတော့မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာအလွတ်ကျပ်ဖြေရတဲ့စနစ်ဖြစ်တာကြောင့်ကျောင်းပြင်ပအတွေးခေါ်အယူဆတွေကိုကန့်သတ်ထားတယ်လို့ဖြစ်ပြီးပြင်ပစာပေနဲ့အလံဝေးသွားတာကြောင့်ဝန်ထဲကိုကောင်းတယ်လို့ပြောဆိုထားတာပါဒါ့အပြင်ဤပညာတိုးတက်လာတာနဲ့အမျှလူငယ်တွေဟာအင်တာနက်နဲ့ကွန်ပျူတာဂိမ်းတွေကိုအချိန်အများစုအသုံးချနေတယ်လို့ မျိုးရရက်ကွက်တွေမှာလည်းစာကြည့်တိုက်မရှိတော့တာကြောင့်လူငယ်အများစုကြားစာပေဖတ်ရှုမှုအားနည်းတော့တာဖြစ်တယ်လို့ထောက်ပြထားပြီးကလေးစာပေတိုးတက်ရေးအတွက်ကြိုးပမ်းတင်တယ်လို့တိုက်တွန်းထားပါတယ်ကလေးလူငယ်တွေကိုအဓိကထားလုပ်တဲ့စာပွဲပွဲတော်တွေမြန်မာနိုင်ငံမှာအင်မတန်ရှားတာကြောင့်ဒီပွဲတော်ကိုလူတော်တော်များများစိတ်ဝင်စားကြသလိုကလေးလူငယ်အများစုကလည်းလာရောက်လေ့လာခဲ့ကြပါတယ်။ဒီပွဲတော်နဲ့ပတ်သက်လို့မိဘတွေရဲ့အမြင်က
ကလေးကကျွန်တော်တို့အနာဂတ်ကိုဦးဆောင်မဲ့လူတွေဖြစ်တဲ့အတွက်ကလေးတွေမှာကျွန်တော်တို့ပညာနဲ့ပတ်သက်တဲ့ဟိုအခန်းကဏ္ဍပေါ့အဲ့ဒါကိုတိုးမြှောက်လုပ်ဖို့ဆိုလို့ရှိရင်ဒီလိုကလေးစာပွဲတွေအားကောင်းအောင်လုပ်ရမယ်။နောက်ဒီလိုကလေးစာပေပွဲတော်မျိုးတွေအားကောင်းအောင်လုပ်ရမယ်ကလေးတွေစိတ်ဝင်စားလာအောင်လုပ်ရမယ
်အမဆိုအမကလေးကတယောက်တည်းလေတယောက်တည်းဆိုအိမ်မှာဆိုလဲသူအပေါင်းနဲ့မရှိဘူးဆိုတော့ဒီလာတော့သူကလေးတွေလည်းအများကြီးတွေ့ရတယ်ပြီးတဲ့ခါကျတော့ဟိုကစားနည်းတွေလည်းမျိုးစုံတွေ့ရတယ်ဆိုတော့ဘုသူတရလည်းအများကြီးရမယ်ပေါ့နော်အဲ့ဒါလေးပေါ့
88ငင်းချင်းရင်နဲ့ပွင်လင်းလူအဖွဲ့စီကကိုချင်မီနဲ့လှမ်းမျိုးနဲ့ကနေလာရောက်တဲ့မိခင်တဦးတို့ပြောဆိုသွားခဲ့တာပါနိုဘဲပွဲတော်မှာပုံပြောပြိုင်ပွဲနဲ့ကြပြပြိုင်ပွဲဝင်ခဲ့တဲ့မတ်ထမြက်ရည်ကလည
်းအရင်မျောပါဘာလို့လဲဆိုတော့သူကစာအုပ်တွေကိုလည်းစာအုပ်တွေလည်းအများကြီးရောင်းတယ်ပြီးသွားလို့ရှင်ဒီမှာလည်းပြိုင်ပွဲစုံတွေလုပ်ပေးတယ်ဆိုစာအုပ်တွေကတမျိုးအတွက်နိဗ္ဗာန်ပုံပါပဲ
ကလေးလူငယ်တွေဟာစာဖတ်နိုင်တဲ့ဝင်းကျင်နှစ်ပါလာတဲ့အတွက်စာပေမှာမွေးရမှုရောနေသွားပေမဲ့လို့အခုလိုမျိုးစာပေပွဲတော်တွေကနေစာပေချင်းမြတ်နိုးတဲ့လူငယ်တွေအများပြားပေါ်ထွက်လာဖို့ဆရာဖေးမြင့်ကမျှော်လင့်နေတာပ
ါစာအုပ်စာပေနဲ့တိတူကွင်မရရင်သာတို့ကအဲစာမဖတ်ဖြစ်တာပေါ့နော်တိတူကွင်ရရင်ကလေးတွေစိတ်ဝင်စားတယ်အဲ့ဒီလိုကလေးတွေကိုငယ်ငယ်ရွယ်မှာစာအုပ်နဲ့တိတူနိုင်တဲ့အနေထားလေးတွေသာဖန်တီးပေးနိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြကလေးတွေတကယ်စာဖတ်ဝါသနာပါတယ်စာတတ်တဲ့လူတော်လူကောင်းလေးတွေဒါကျွန်တော်တို့ဖြစ်မယ်လို့ကျွန်တော်မျှော်လင့်တယ်
နိုဘဲမြန်မာစာပေပွဲတော်ကိုပထမဆုံးအနေနဲ့2015ခုနှစ်ကစာပေနဲ့ငင်းချင်ရင်ကောင်းစင်နဲ့ကျင်းပခဲ့ရပါနောက်နှစ်တွေမှာလည်းထပ်မံကျင်းပအောင်မဲ့နိုဘဲမြန်မာစာပေပွဲတော်မှာတော့ဒီပွဲတော်နဲ့ပတ်သက်လို့စာပေစီကိုလည်းပေးအပ်သွားဖို့အစီအစဉ်ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံကကလေးလူငယ်တွေစာပေကိုချစ်မြတ်နိုးပြီးဖတ်တက်လာအောင်အတွက်ဒီပွဲတော်ကိုကျင်းပရတာဖြစ်တယ်လို့ပွဲတာဝန်ရှိသူတွေကဆိုထားတယ်လို့ပါပဲလူငယ်တွေအတွက်ပြင်ပဘဟုသုတပုံမှုဖွံ့ဖြိုးတိုးတက်လာဖို့အတွက်ဒီလိုပွဲမျိုးတွေမကြမကြာကျင်းပပေးတင်တယ်လို့လူအများကမျှော်လင့်နေကြပါတယ်ခင်ဗ
ျရန်ကုန်မြို့ကနိုဘဲမြန်မာစာပေပွဲတော်ကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ကပြောပြပေးသွားတာပါရှင်အခုကတော့ဒီ2ဖို့ဘီယာနဲ့ကြွညာတွေထွက်လာတဲ့အပေါ်မှာဘလူကန့်ကွက်မှုတွေရှိနေတယ်လဲဆိုတာကိုလည်းကြည့်ကြရအောင်ပါမြန်မာပြည်တွင်းမှာဖြန့်ချီရောင်းချနေတဲ့ဒိမတ်နိုင်ငံအခြေစိုက် Carlsberg Beer ကုမ္ပဏီပိုင်ဖြစ်တဲ့ Tubo Beer ကြောင့်ညာနဲ့ Beer Plant တွေပေါ်မှာ Tubo လို့ရိုက်နှိပ်ထားတဲ့အပေါ်နာမည်ကျော်မြို့မငင်းရဲ့တကြံတချင်းစာသား Tubo ကိုကူးယူတဲ့ဆိုပြီးတော့မြို့မငင်းမိသားစုနဲ့အမှုပညာရှင်အတိုင်းဝန်းကကန့်ကွက်လိုက်ကြပါတယ်။ဒီ Tubo ဆိုတဲ့စကားလုံးဟာမြမရိုးရာတကြံယဉ်ကျေးမှုရဲ့အမှတ်လက္ခဏာဖြစ်တဲ့မြို့မငင်းရဲ့ပင်ကိုစကားလုံးဖြစ်တယ်လို့ဆိုပြီးတော့ဝိုင်းရင်စာပေအမှုပညာရှင်ကြီးတွေကပြောဆိုနေကြတာပါ။ဒီအကြောင်းကိုတော့ရန်ကုန်မြို့ကနေသတင်းတောက်ကိုကောင်းဆန်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တူဘိုဆိုတဲ့စကားလုံးကိုဘီယာပလင်းတွေအပေါ်မှာရိုက်နှိပ်ထားတာကိုတပတ်အတွင်းဖယ်ရှားပေးဖို့မြို့မငိမ့်မိသားစုကဇန်နဝါရီလ14ရက်နေ့ကမန္တလေးမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးကန့်ကွက်ခဲ့တာပါဒီကန့်ကွက်မှုကိုထင်ရှားတဲ့စာရေးဆရာမနုနုကြီးအင်ဝါကထောက်ခံပြီးတူဘိုစကားလုံးကိုမြမရိုးရတချံရဲ့အမှတ်လက္ခဏာအဖြစ်လက်ဆင့်ကမ်းထိန်းသိမ်းတော့မှာဖြစ်တယ်လို့ဘဲကုံပစ္စည်းတစ်မျိုးမျိုးရဲ့အမှတ်တံဆိပ်အဖြစ်အသုံးပြုတာကိုတော့လက်ခံမှာမဟုတ်ဘူးလို့ပြောပါတယ်ကျွန်မ
တို့ဗမာတမျိုးသားလုံးနဲ့တက်ဆိုင်တဲ့ကျိုးရတကြံကိုရောက်ပြီဆိုတာနဲ့ကျမတို့အားလုံးရှင်ထဲမှာတူပိုဆိုတဲ့အတန်ဟာရိုက်ခံလာသမီးပါလေတူပိုဟာကျမတို့မြမရိုးရတကြံရဲ့အမှတ်လက္ခဏာကျမတို့ရှင်ကြီးမှုရဲ့အမှတ်လက္ခဏာဆရာကြီးရဲ့တူပိုကိုဆရာကြီးရဲ့မိသားစုကပိုင်တယ်လို့ကျမတို့တမျိုးသားလုံးနဲ့လေးဆိုင်ပါကျမတို့မြန်လို့တံမိုးထားလာတဲ့ဒီစကလုံးလေးကိုပုံပစ္စည်းတစ်မျိုးမျိုးဘဲကုံပစ္စည်းတစ်မျိုးမျိုးရဲ့နာမည်တစ်ခုအဖြစ်အနေနဲ့မြင်ချင်ပါဘူးကျမတို့မြမရိုးရတကြံအမှတ်လက္ခဏာစကလုံးလေးအနေနဲ့အတန်လေးအနေနဲ့ပဲလက်ဆင့်ကမ်းအမွေဖြစ်ဖွေးပိုက်ထင်းသိမ်းထားချင်ပါတယ
်ပန်ဒိုရာထီထီမြင်ကလည်းအခုလိုမူပိုင်ခွင့်ဥပဒေအားနည်းတဲ့အပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေကမြမအမှုပညာရှင်တွေရဲ့အမှုပညာအမွေအနှစ်တွေကိုအလွဲသုံးစားလုပ်နေတာကိုမြမယဉ်ကျေးမှုဝန်ကြီးဌာနကပါကန့်ကွက်တင်တယ်လို့ပြောပါရယ်။နောက
်ပြီးတော့လေမြမဒီမှာမူပိုင်ခွင့်တွေကဒါအားနည်းတာလေ။ဒီအားနည်းတဲ့အပေါ်မှာအမှုပညာအမွေအနှစ်တွေကိုစီးပွားရေးသမားတွေကကိုကျိုးအတွက်အလွဲသုံးစားလုပ်တာကိုတော့ကျမတို့အနေနဲ့လက်မခံနိုင်ဘူး။တပီးရောဒီတူပို့ဆိုတဲ့စာသားကိုအရက်ဘီယာပလင်းပေါ်မှာပုံနှိပ်ပေါ်ပြတာကို ညီမငယ်မိသားစုတွေမကြဘူးကျမတို့ရဲ့မြန်မာနိုင်ငံကရင်းကျေးမှုဝင်ကြီးဌာနကလာကန့်ွက်တဲ့လေလို့ကျမကတော့ရှင်းနေရှင
်းတူဖို့ဘီယာကော်မတီအနေနဲ့စီးပွားရေးပြည့်မဲ့အရာရည်ရွယ်ချက်ရှိရှိအသုံးပြုခဲ့တာမျိုးမဟုတ်ဘူးဆိုရင်တူဖို့မဟုတ်တဲ့တူဖောက်ဖြစ်ဖြစ်အခြားအသံတွေတစ်ခုခုကိုအသုံးပြုလို့ရနိုင်ပြီးနောက်ဆက်တွဲဖြစ်ပေါ်လာမဲ့ကိစ္စအရရဲ့ကိုတော့အမှုပညာရှင်အတိုင်းဝိုင်းကကာကွယ်သွားမှာဖြစ်တယ်လို့လူရှင်တော်ဦးချစ်စရာကလည်းပြောပါတယ်
။ဟိုပြီးဖို့ဘာကုန်းနေဖို့ရဖို့ကိုအမှုမူရင်းတဲ့ကတူဘောက်ပဲဖြစ်မှာပါ။ဒါမှမဟုတ် PW2 ဟုတ်လား။ဟို PW အတိတ်တော့လည်းဟောဘလို့ကျနေလို့အဲ့တော့ကျွန်တော်တို့ကတူဖို့ညီမစလုံးမပါတဲ့အတွက်ဒါမှမကျွန်တော်တို့ကပြောရမှာမဟုတ်ဘူး။တူဖို့နဲ့မျိုးစုံဆိုတဲ့ကွာသူစားခဲ့တာဘယ်မှာလဲလို့ကျွန်တော်တို့တွက်လို့ရတယ်လေ။တော့ဒီမှာဒီမှာရရောနောက်ပြီးတော့အတက်လန်တားမြစ်တဲ့ကြားထဲကဟိုလူဝဆုံးလာလို့တဲ့တစ္ဆာရီတော့ဆိုအမှုပညာရှင်မိသားစုများပါကမခံရနိုင်ဖြစ်တာတော့ဒါဟိုမလို့မှုတယ်မလေးကျွန်တော်အဲ့တော့ဘာလို့ပြလာလဲနော်နောက်ဆက်တွဲပေါ်လာမှကိစ္စမရဘူးကျွန်တော်စာပြေတိုင်းရင်းနဲ့ကျွန်တော်ညီပညာရှင်များအတိုင်းကတအားလူကတော့ကာဝေးရမှာပါ
တူဖို့ဘီယာကိုမြန်မာနိုင်ငံမှာ2015မေလမှာစတင်မိတ်ဆက်ခဲ့တာဖြစ်ပါတယ်တူဖို့ဘီယာကုမ္ပဏီမှတာဝန်ရှိသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးမန္တလေးမြို့ရဲ့အထင်ကရမြို့မတီဝဲအဖွဲရဲ့ဂီတနဲ့တရေးဆရာမြို့မငင်းဟာဆိုရင်ကိုပိုင်တန်စင်တချင်းပေါင်းများစွာကိုရေးဆက်ခဲ့သူပါသူ့ရဲ့နာမည်ကျော်တချင်းတွေကတူဖို့တချင်းဟာဆိုရင်လည်းမြန်မာလူမျိုးတို့ရဲ့တကြံပွဲတော်တင်ငေသားတစ်ခုအနေနဲ့ထင်ရှားကျော်ကြားခဲ့ပါတယ်ခင်ဗျာ
တူဖို့ဘီယာနဲ့ကြွညာရီအပေါ်မှာကန့်ကွက်ဝေဖန်မှုတွေရှိနေတယ်ဆိုတာကိုတော့ကိုကောင်းဆန်ရံကွန်ကနေသတင်းပေးပို့ခဲ့တာပါရှင်။ VOE ရဲ့တင်းလာနေညနေခင်းစီစဉ်တွေကိုနားဆင်နေကြတာပါ။ဒီကနေ့ညနေခင်းရေဒီယိုအစီအစဉ် PP ချင်းညနေ9:00နာရီကနေ 9:00 နာရီခွဲမှာတော့ VOE TV သတင်းလွှာအစီအစဉ်ကိုလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ Asia Set 7ဂျိုရူကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကတော့ဒီနောက်ဆုံးရသတင်းတွေအချင်းချုပ်ကိုကိုအောင်ကတလဲတင်ပြပေးပါဦးမယ်ရှင
်အီရန်ရဲ့ပယ်ရင်တက်ဒုံးကျည်ဆန်းသက်တဲ့အစီအစဉ်ပေါ်အမေရိကန်ကကြက်ကြက်မက်မက်အရေးယူတန်းခတ်သွားမယ်လို့အမေရိကန်သမ္မတဘရိုက်အိုဘားမားကပြောကြားလိုက်ပါတယ်အီရန်ဘက်ကလောလောဆယ်လှုပ်သွားတဲ့ပယ်ရင်ဒုံးဆန်းသက်မှုဟာအပြည်ပြည်ဆိုင်ရာလိုက်နာအမယ်တာဝန်ဝတရားကိုချိုးဖောက်လိုက်တာကြောင့်အီရန်နိုင်ငံရဲ့ပယ်ရင်ဒုံးအစီအစဉ်အတွက်ထောက်ပံ့သူအီရန်နိုင်ငံသား5ဦးနဲ့ဒီအစီအစဉ်တွေကိုအဆင့်မြင့်လာအောင်လုပ်ပေးနေတဲ့ကုမ္ပဏီကြီးတွေကိုပေးဆိုအရေးယူမှာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့သတိနဲ့စောင့်ကြည့်သွားမှာဖြစ်တယ်လို့သမ္မတဥပမာကပြောဆိုပါရခင်ဗျာ24နှစ်အတွင်းအီရန်နိုင်ငံနဲ့အရေးပါတဲ့သမိုင်းဝင်သဘောတူညီချက်တွေရခဲ့တာကြောင့်ခိုင်မာပြီးအင်အားကောင်းတဲ့အမေရိကန်သံတမန်ဆက်ဆံရေးပေါ်သမ္မတဘရိတ်ဥပမာကအလေးပေးချီးကျူးပြောဆိုခဲ့ပါတယ်အီရန်နိုင်ငံဟာသူ့ရဲ့နျူကလ িয়ার စီစဉ်ကိုဖျက်သိမ်းခဲ့တယ်လို့အမေရိကန်အကြီးအကဲတွေကလည်းလှုပ်ပေးခဲ့ပြီးနှစ်30ကြာငွေကြေးဆိုင်ရာအငင်းပွားမှုကိုအပြေရှာနိုင်ခဲ့တာစတဲ့အချက်တွေနဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်တယ်လို့မြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူးပြောင်းခြေနေတွေကိုသွားရောက်လေ့လာတဲ့မစ္စတာဘလင်ကင်ကသူခီးစဉ်ပြည်နေပြည်တော်မှာသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားသွားတာပါတူရကီရှေ့တောင်ပိုင်းမှာကာလန်ဘုံပေါက်ကဲမှုကြောင့်ရဲလုံခြုံရေးတပ်ဖွဲ့ဝင်3ဦးသေဆုံးပြီး4ဦးဒဏ်ရာရသွားတယ်လို့တူရကီအာဏာပိုင်တွေကပြောပါရယ်စီးရီးယားနယ်စပ်အနီးဆာနက်ဒေသကအီဒယ်မြို့မှာဖြစ်ပွားခဲ့တဲ့မနေ့ကတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးပြောဆိုတာမျိုးမရှိသေးပါဘူးခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ညင်ညာပေးခဲ့တာပါရှင်ဒီညနေစီစဉ်ထုတ်လို့ရေးမှုကမဆုမွန်ဖြစ်ပြီးအသက်ဖမ်းအင်ဂျင်နီယာကတော့ဂျွန်ဒရိုင်ဒန်ဖြစ်ပါတယ်ကျမခင်ပြူထွေးပါရှင်View American တန်ရဲ့တင်းလာနေညနေခင်းစီစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါသောရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းမွှယ်လန်းကြပါစေရှင်ကျမတို့ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ထပ်2နာရီကြာမှထုတ်လွှင့်မယ့်ဒီည9နာရီကနေ10နာရီစီစဉ်မှာပြန်ပြီးတော့ဆက်လုပ်ကြရအောင်ပါရှင်
This program has come to you from the Voice of America, Washington.